ရန်နိုင်ငံရဲ့နိုင်ငံတော်ပိုင်ရုပ်မြင်သံကြားစနစ်ထက်ကိုတက်ချွာလှုပ်ရှားသူတွေက Digital နီးလနဲ့ဝင်ရောက်ကြကဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီရဲ့မျက်နှာပေါ်မှာပြစ်မှတ်ချက်ချေကတ်နဲ့မိထောက်တွေတင်လိုက်ပြီးအမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြပွဲကိုစက္ကန့်အတော်ကြာအောင်ထောက်ခံလိုက်ကြပါတယ်။ရှေ့ရဲ့လက်တွေပေါ်မှာကျမတို့လူငယ်တွေရဲ့သွေးတွေနဲ့ဆွန့်ထွန့်နေတဲ့ဆိုတဲ့သတင်းစကားဟာစနေနေ့ညဒေသစံတော်ချိန်9နာရီမှာတွင်ထုတ်နေတဲ့အစီအစဉ်ပေါ်မှာပေါ်လာပါတယ်။ဘာသာရေးခေါင်းဆောင်အလီခါမေနီနဲ့နိုင်ငံတော်တာဝန်ရှိသူတွေတွေ့ဆုံတဲ့ပြပွဲမှာ Digital တက်ကြွလှုပ်ရှားသူတွေကခုလိုဝဲရောက်ပြီးသတင်းစကားပါခဲ့တာဖြစ်ပါတယ်။ TV ရဲ့လက်ရဘက်အပေါ်တော့မှာကျမတို့နဲ့ပူးပေါင်းထားကြပါလို့လဲကြွေးကြော်သံတွေကိုတင်ခဲ့ကြပါတယ်။အလီရဲ့တရားမျှတမှုလို့အဓိပ္ပာယ်ရတဲ့ Idlat E Ali အဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့ကြေညာပါတယ်။မာဆာအာမီနီနဲ့ဆန္ဒပြပွဲအတွင်းသေဆုံးသွားခဲ့ကြတဲ့တခြားအမျိုးသမီး၃ယောက်ရဲ့အဖြူမဲ့ဓာတ်ပုံတွေကိုလဲတက်ကြွလှုပ်ရှားသူတွေကရုပ်မြင်သံကြားမှာပြသခဲ့ကြပါတယ်။ပါစတီလန်ကရှေ့ရဲ့အိမ်တော်ပရိဘောဂတွေကိုသိမ်းပြီးရှစ်မိသားစုအတွက်အီရန်နိုင်ငံရဲ့အပြင်ဘက်မှာနေရာရှာဖို့အချိန်ရောက်ပြီဆိုတဲ့စာတမ်းနဲ့လည်းဘာသာရေးခေါင်းဆောင်အလီခါမေနီကိုတိုက်တွန်းလိုက်တာကိုရုပ်မြင်သံကြားဖန်သားပြင်မှာကြီးစုသူတွေကတွေ့ခဲ့ကြပါတယ်။